တရားလွတ်တော်ရှေ့နေကြီးဦးကိုနီလောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့လာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာနောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့တရားခွင်မှာနှစ်ဖက်ရှေ့နေတဲ့အပိသက်လျှောက်လဲချက်ပေးပြီးတဲ့နောက်မှာတော့နောက်ဆုံးစီရင်ချက်ချမှတ်နေကိုတရားသူကြီးကကြေညာလိုက်တာဖြစ်ပါတယ်။ဒီကြောင့်အပြေဆုံးကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်။
ကွယ်လွန်သွားသူတရားလွှတ်တော်ရှေ့နေကြီးဦးကိုနီလောက်ကျန်တပ်ဖြတ်ခံရမှုကိုရုံးတင်စစ်ဆေးနေတာနှစ်နှစ်ကျော်လာပြီဖြစ်ပြီး103ချိန်မြောက်တရားခွင်အပြီးမှာတော့အပြီးသက်ဆုံးဖြတ်ချက်ချမဲ့ရက်ထွက်လာတာပါ။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒီအမှုအတွက်ဒီကနေ့ရုံးချိန်မှာတော့လူသက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကိုဆွဲချက်တင်ထားတဲ့အပေါ်နှစ်ဖက်ရှိနေတွေဘက်ကရှောက်လဲချက်ပေးခဲ့ကြရတာပါ။ဒီကနေ့ရှောက်လဲချက်တင်ပြပြီးတရားလိုရှိနေတူဖြစ်တဲ့တရားလွတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောသွားပါတယ်
။အဲ့ဒီကြောင့်ပြောချင်တယ်။ဒီအမှုတင်လာတဲ့အချိန်မှာအမှုကစီဆောင်မှုအားနေတယ်။ဒီကြောင့်အရင်တော့ကပြောကြည့်ပါအဲ့တော့အဲ့လိုရှိနေမျိုးမှာနောက်ပိုင်းမှာဒီအမှုကိုစစ်ရင်းနဲ့လိုအပ်တဲ့ဖြစ်စဉ်တွေအားလုံးပြောတယ်။အဲ့တော့ကရှင်းနေကြီးတို့ရဲ့သဘောတူညီချက်တရားခံရအောင်စစ်ခွင့်ရအဲ့အချိန်ဒီမှာဟိုကိုယ့်ဘက်ကနေပြီးတော့ဒီမှုပြည်စုံတော့လုံလောက်အောင်ပြည်စုံအောင်ဟိုဆောင်ရပြီးနိုင်ပြီးခဲ့တယ်တာဝန်တည်အောင်ဆောင်ရပြီးခဲ့ခံခဲ့တယ်ဘိုးကလည်းပြည်ပြည်စုံတဲ့အချိန်ကိုရောက်ရှိသွားတယ်လို့ယုံကြည်တယ်တရားရုံးကနေပြီးတော့ဥပဒေနဲ့ညီထိုက်တဲ့နေ့ပြည်တယ်ဘုရားထပ်မှန်မယ်လို့ပြောလင်းထားပါတယ်
ဒီအမှုကိုအထူးခုံယုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာဖြစ်ပေမဲ့လည်းနှစ်ဖက်တင်သွင်းထားတဲ့တပ်တွေအယောက်200နီးပါးကိုစစ်ခဲ့ရတာကြောင့်အခုလောက်ထိကြာမြင့်ခဲ့တာလို့ရှင်းတွေကဆိုပါတယ်ဒီအမှုမှာပါဝင်တဲ့တန်တရားနဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြိုးကတော့တပတ်ရှင်းတွေဘက်ကဒီကနေ့လျှောက်လဲချက်တွေဟာမှန်ကန်မှုမရှိသလိုပြစ်မှုကျူးလွန်ကြောင်းတပ်တွေပြနိုင်တာမရှိတာကြောင့်တရားမျှတစွာဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ပါတယ်
တော်တော့တရားဥပဒေနဲ့ညီအမှန်တိုင်းလွတ်လပ်စွာနဲ့တရားရုံးကထုတ်ပြန်ပေးဖို့ဆိုတော့တောင်းဆိုချင်တယ်နိုင်ငံတော်သမ္မတကြီးနဲ့တော့ဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေနဲ့လည်းဒီအမှုကိုအမှန်တိုင်းတရားဥပဒေနဲ့ညီအမှန်တိုင်းပြည်အမှန်တိုင်းထုတ်ပြန်ပေးပါလို့ကျွန်တော်အနေနဲ့တရားနေကတရားရုံးကိုညီတာပေးဖို့ဒါကြားနေတောင်းဆိုချင်ပါတယ်အဲ့ဒီလိုပဲကျွန်တော်ဒီဥပဒေနဲ့ဒီဖြစ်ဖို့အတွက်လည်းအခုနိုင်ငံတော်သမ္မတကြီးရောအတိုင်းပင်ခံပုဂ္ဂိုလ်တွေကြီးရောသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကြီးလည်းမကြခင်မှာကျွန်တော်အခုနဲ့ပတ်သက်တဲ့အသေးစိတ်ကလေးဒီအကုန်လုံးပြပြပါပါမယ
်ဆွဆွဲခံထားရသူနောက်တူဖြစ်တဲ့အောင်ဝင်းစော်ကလည်းဒီအမှုကိုကျူးလွန်တာမရှိကြောင်းတရားရုံးအထွတ်မှာသတင်းတောက်တွေကိုပြောသွားပါတယ
်ဒီမှုမှာကျဲ34ကိုကျူးလွန်တဲ့ကစနစ်ပေးရတယ်ဘာလို့လဲစနစ်တက်သွားဟုတ်တယ်ကျွန်တော်ပေးတယ်ဆိုတော့မဟုတ်ဘူးကျွန်တော်ပေးတယ်ကျွန်တော်ပေးအောင်နှောတာပါဆိုးကြည့်လည်းမကြည့်အဲ့တော့ဒီကဲဒီကဲကျူးလွန်တာဒီကိုကျူးလွန်ဆက်ပေးတယ်။ဟုတ်လားကျွန်တော်သိတော့လ
ား။တနတ်သမားကြည်လင်းအောင်ဝင်းစော်နဲ့ဇေယျဖြိုးတို့ကိုကြိုတင်ကြံစီလောက်ကြံတက်ဖြတ်မှုပုံမှန်32တိခ34တို့ ਨੇ ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးဒေတန်အထိချမှတ်နိုင်ပါတယ်။အောင်ဝင်းထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လောက်ကျန်တက်ဖြတ်မှုပုံမှန်32တခမြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖမ်းဝရမ်းလည်းထုတ်ထားပါရဲ့ရှင်